Miss.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်ဗီဝီအမေရိကန်တန်ရဲ့2019ခုနှစ်ဇန်နဝါရီလ24ရက်ကြာသပတေးနေ့ညနေခင်းဗီဝီမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေခင်းအစီအစဉ်တွေကိုကျွန်မများတစ်စင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်စုကလုပ်ငန်းတွေရပ်ဆိုင်းထားတာလာကျော်ရှိလာနေတဲ့အချိန်မှာပဲအဆုံးသတ်နိုင်မှုရည်ရွယ်ထားတဲ့ဥပဒေမူကြမ်းတွေကိုတက်လွှတ်တော်မှဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမှုစတင်ပြင်ဆင်နေပြီဖြစ်တဲ့အကြောင်းမြောက်ကိုရီးယားကပြောလိုက်ပါတယ်။ဒီလိုတည်တံ့ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမဆွမျက်မှွန်နဲ့အတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆင်ရမယ့်သတင်းမှာတော့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကမြန်မာနေကြားဆောင်ရဲကင်းစခန်းတစ်ခုကိုဒီကနေ့မနေ့ပိုင်းမှာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခံရတဲ့အပေါ်မှာ
ဝန်လဲ6လကြီးကျော်တော့ကကျွန်တော်တို့အဲဒီ40တင်လာကနေမြင့်ကပထမတစ်ခုကိုနောက်ဘက်ကနေ
ပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်စင်ရေးညွှန်ကြားမှုရုံဒုတိယညွှန်ကြားမှုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွဲဖွဲ့အတင်းရေးမှုဘုံမှုချုပ်ဇော်မင်းထွန်းပြောသွားတာပါသတင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူအစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIA တို့ February လအတွင်းမှာထပ်မံတွေ့ဆုံဆွေးနွေးဖို့ရှိနေတဲ့အကြောင်းနဲ့အခြားမြန်မာနဲ့နိုင်ငံတကာသတင်းလှတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေဖန်တိုင်းမြန်မာအခုရင်ဆုံးဒီကနေ့ညနေပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မှုတို့ကပြောပြပေးပါရှင
်။အမေရိကန်စိုးရလုပ်ငန်းတွေဒီစိတ်ပိုင်းရဆိုင်ထားတာတလားကျော်ထိရှိလာနေတာကိုအဆုံးသတ်နိုင်မှုအဓိကပါတီကြီးတစ်ခုကအပြိုင်ဆိုင်တင်သွင်းထားတဲ့ဥပဒေမူကြမ်းတွေကိုထက်လွတ်တော်မှာဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဒါမှလည်းသမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးတည်ပြမဲ့အဆင့်မရောက်ခင်လွတ်တော်မှာတည်ပြနိုင်မှုအတွက်လည်းအခက်အခဲတွေကြုံရနိုင်ပါတယ်။ Republican Party ကလက်ရှိဗန်နာနှစ်အတွက်အသုံးစရိတ်အစိုးဖြူချက်ထဲမှာတော့ American နဲ့ Mexico နိုင်ငံနေဆက်မှာတတိုင်းကာကိုသမ္မတကတောင်းခံထားတဲ့ဒေါ်လာ 5.9 ဘီလီယံကိုပေးရပြီးအကန့်အသတ်နဲ့လူဝမှုကြီးကြပ်ရေးပြုရင်ပြောင်းလဲမှုတွေလုပ်ဖို့ထည့်သွင်းထားတာပါ။ဖေဖော်ဝါရီလ10ရက်နေ့ထိအစိုးရသုံးစီကိုအတည်ပြုပေးမယ်အတိုက်ခံဒီမိုကရက်တစ်ဘက်ကအဆိုပြုချက်မှာတော့နေဆက်လွန်ယူရင်းနဲ့လူဝင်မှုကြီးကြပ်ရေးကိစ္စတွေကိုထည့်သွင်းမှာပဲဒီဇင်ဘာလကလေးကရပ်ဆိုင်ထားရတဲ့အစိုးရလုပ်ငန်းတွေကိုပြန်လည်လည်ပတ်နိုင်မှုနဲ့ဒီတော့တွင်မှာလွတ်တော်ခေါင်းဆောင်တွေနဲ့အင်ဂျီတော်ကြားညှိနှိုင်းမှုထည့်သွင်းထားတာဖြစ်ပါတယ်ကွန်ဂရက်ဆက်တော်ကဒီမိုကရက်တစ်အနေနဲ့အမျှော်မြင်ရှိပြီးထိရောက်တဲ့နေဆက်လွန်ယူရေးကိုအားပေးပေးမယ်မဲဆွယ်စည်းရုံးရမှာထောက်ခံမှုရအောင်အမေရိကန်ပြည်သူတွေရဲ့ကျန်းမာရေးလွန်ယူရင်းနဲ့ဝင်ငွေလစာတွေကိုတရားခံလုပ်ထားတဲ့သမ္မတရဲ့လိုရောက်ကိုလက်ခံနိုင်မှာမဟုတ်တဲ့အကြောင်းလဲအောက်လွတ်တော်ဒီမိုကရက်လူမျိုးစုခေါင်းဆောင်နန်စီပလိုစီကပြောဆိုထားတာပါထက်လွတ်တော်လူမျိုးစုရီပက်ဘလီကန်ခေါင်းဆောင်မစ်မက်ကော်နယ်ကတော့အမေရိကန်ကိုကလေးဘွားမှာမိဘတွေနဲ့အတူတရားမဝင်ရောက်လာတဲ့သူတွေကိုယာယီအကောက်အွယ်ပေးမဲ့ရီပက်ဘလီကန်ရဲ့အဆိုပြုချက်ကိုထောက်ခံကြဖို့တိုက်တွန်းထားပါတယ
်အမေရိကန်ဆိုရလုပ်ငန်းတော်တော်များများရပ်ဆိုင်းထားတာတလကျော်လာပြီမဲ့ Republican နဲ့ Democrat နှစ်ဖက်လုံးဘက်ကအလျှော့ပေးမဲ့လက္ခဏာလောလောဆယ်အထိမမြင်ရသေးပါဘူးအဆိုရလုပ်ငန်းတွေရပ်ထားတဲ့ကိစ္စနဲ့ပတ်သက်လို့ American ပြည်သူတွေက Democrat အမတ်တွေထက်ကိုသမ္မတ Donald Trump ကိုပို့ပြီးတော့အပြစ်တင်ကြတယ်လို့သဘောထားစစ်တမ်းတွေမှာတွေ့ရပါတယ်အဆိုရလုပ်ငန်းတွေရပ်ဆိုင်းထားရခြင်းအရှိအကျဆုံးဖြစ်နေချိန်မှာသမ္မတရောလွှတ်တော်ရောလစာမရကြတဲ့အဆိုရဝန်ထမ်းတွေရောအားလုံးထိခိုက်နေတယ်လို့လေးလာသူတချို့ကထောက်ပြနေပါတယ်အင်ဂျူရောနဲ့လွှတ်တော်ကြားပြည်လည်းမှုမရသေးတဲ့အတွက်မဖြစ်မနေအလုံးလုံးနေကြရတဲ့ဝန်ထမ်းတွေရောလစာမဲ့ခွင့်ယူထားကြရတဲ့ဝန်ထမ်းတွေပါဘယ်တော့လကပြန်ရမယ်ဆိုတာလည်းမသိနိုင်ကြသေးဘူးဖြစ်နေပါတယ် Political Magazine ကလုတ်တဲ့နောက်ဆုံးစစ်တမ်းမှာအစိုးရလုပ်ငန်းတွေရပ်ထားရတဲ့အပေါ်သမ္မတ Trump နဲ့ Republican အမတ်တွေကိုအပြစ်တင်သူက54ရာခိုင်နှုန်းရှိပြီးတော့35ရာခိုင်နှုန်းကတော့ Democrat အမတ်တွေကိုအပြစ်တင်ကြပါတယ်သမ္မတအပေါ်ထောက်ခံမှုကလည်း40ရာခိုင်နှုန်းကျဆင်းသွားပြီးတော့59ရာခိုင်နှုန်းကမထောက်ခံကြဘူးလို့စစ်တမ်းမှာတွေ့ရပါတယ်ထရမ့်သမ္မတဖြစ်လာခဲ့ပြီးကြတဲ့အဆိုရင်တော့ထောက်ခံမှုအနေအဆုံးကိုရောက်နေတာပါအထူးသဖြင့်ဒီအစိုးရလုပ်ငန်းတွေရပ်ဆိုင်းနေချိန်မှာထောက်ခံမှုပိုပြီးတော့ကျဆင်းသွားတာတွေ့ရပါတယ် CBS ရုပ်သံလုပ်ငန်းကြီးကကောက်ခံတဲ့စစ်တမ်းမှာလည်းသမ္မတတောင်းနေတဲ့နေဆက်တတိုင်းကတဲ့ဇယိတ်မရတာကြောင့်အစိုးရလုပ်ငန်းတွေမပတ်သင့်ဘူးလို့ထင်တဲ့သူက82ရာခိုင်နှုန်းလောက်ရှိပါတယ်
အမေရိကန်ဆွေးရလုံငန်းတွေဒီစီဒီပိုင်းရပ်ဆိုင်ထားတဲ့ကိစ္စကိုကွန်ဂရက်စ်တော်ကဖြည့်ဆည်းပြီးတဲ့အထိနိုင်ငံတော်ခြေပြမင်ကွန်ပြောကြားမဲ့အစီအစဉ်ကိုရွှေ့ဆိုင်းထားမဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါရယ်။သမိုင်းစင်လာနဲ့လွှတ်တော်ရဲ့အရေးပါမှုတွေကြောင့်နိုင်ငံတော်ခြေပြမင်ကွန်ပြောကြားဖို့တခြားနေရာကိုရှာမှမဟုတ်တဲ့အကြောင်းမနေ့နောက်ပိုင်းမှာပဲသမ္မတထရန့်က Twitter လူမှုကွန်ရက်ကနေပြောလိုက်တာပါ။ကြီးကျယ်ခန့်နှားတဲ့နိုင်ငံတော်ခြေပြမင်ကွန်တရက်မကြခင်ပြောကြားနိုင်မှုမျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါရယ်။သောမှာတော့ကတော့အစိုးရလုပ်ငန်းတွေရပ်ဆိုင်ထားတဲ့ပုံမူတည်ပြီးနိုင်ငံရေးဟောပြောပွဲကျင်းပတာအပအဝင်တခြားဖြစ်နေတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းအင်ဂျီနီယာတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ နိုင်ငံရဲ့အခြေအနေရရနဲ့ပတ်သက်လို့သမ္မတအနေနဲ့နိုင်စင်လွတ်တော်ကိုအစီအခံတင်ပြဖို့တာဝန်ရှိရမလဲလွတ်တော်နဲ့ရရှိမှမှသာပြောကြားဖို့သတ်မှတ်ထားတာမရှိပါဘူး။ဒါပေမဲ့လည်းအစင်လာတစ်ခုအနေနဲ့လွတ်တော်နဲ့ရပေါင်းရှိမှနိုင်ငံတော်ခြေရွတ်မင်ကုန်းပြောဖို့သမ္မတကိုဖိတ်ကြားလို့ရှိပြီးမင်ကုန်းကိုလည်းရုပ်မြင်သံကြားကနေတနင်္ဂနွေလုံးကိုတိုက်ရိုက်ထုတ်လွှင့်လို့ရှိပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့ကစလို့အစိုးရလုပ်ငန်းတွေလေးပုံတစ်ပုံလောက်ရက်ဆိုင်ထားတဲ့အထက်မှာ American လုံခြုံရေး Secret Service နဲ့အမေရိကန်လုံခြုံရေးဌာနတို့လည်းပါဝင်နေတဲ့အတွက်လုံခြုံရေးတွေစိုးရိမ်ကြောင်းအကြောင်းပြချက်နဲ့သမ္မတရဲ့မင်းကုံးကိုရရွှေဖို့ဓမ္မမော်ရင်လည်းလွတ်တော်ကိုစာသားနဲ့ပေးဖို့အောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကတိုက်တွန်းခဲ့တာပါ။မနေ့စောပိုင်းကအောက်လွတ်တော်ဥက္ကဋ္ဌထံပေးဖို့တဲ့စာထဲမှာတော့လုံခြုံရေးဆိုင်ရာအကြောင်းပြချက်ကိုသမ္မတထံကပယ်ချလိုက်တယ်လို့ရှစ်သတင်းပိုင်းအင်္ဂါနေ့မှာစီစဉ်ထားတဲ့အတိုင်းမင်းကုံးပြောဖို့မျှော်လင့်ထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
။ Venezuela နိုင်ငံထဲမှာရှိနေတဲ့ American တပ်တမန်တွေကို82နာရီအတွင်းနိုင်ငံထဲကနေထွက်သွားဖို့ဗနီဇွဲလာသမ္မတနီကိုလတ်မာဒူရိုကအမိန့်ထုတ်ပြန်ထားပေမဲ့ဒီအမိန့်ကိုလိုက်နာပြီးတော့တန်တမန်တွေထွက်ခွာသွားမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားလိုက်ပါတယ်။အမေရိကန်အစိုးရအနေနဲ့မာဒူရိုအစိုးရကိုလက်မခံတယ်လို့သမ္မတမာဒူရိုအနေနဲ့နှစ်နိုင်ငံတန်တမန်ဆက်ဆံရေးကိုဖျက်တောက်ပိုင်ခွင့်မရှိဘူးလို့ဝန်ကြီးပွန်ပေယိုကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာဗုဒ္ဓဟူးနေ့ညပိုင်းတုန်းကရေးသားခဲ့တာပါ။အတိုက်ခံကောင်းဆောင်ခွန်ကွာရီတို့ကိုပဲစင်ပြိုင်သမရအဖြစ်အမေရိကန်ကအတိအမှတ်ပြုတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။အမေရိကန်အစိုးရလိုပဲကနေဒါ၊ဘရာဇီးလ်နဲ့အာဂျင်တီးနားအပါအဝင်တခြားနိုင်ငံတွေကလည်းမစ္စတာကွာရီတို့ကိုပဲသမရအဖြစ်အတိအမှတ်ပြုထားပါတယ်။ဒါပေမဲ့ဘိုလီးဗီးယား၊မက္ဆီကို၊တူရကီနဲ့ရုရှားနိုင်ငံတို့ကတော့မက်ဒူရိုကိုဗင်နီဇွဲလားသမရအဖြစ်ဆက်လက်ထောက်ခံထားကြပါတယ
်။ UAE American Dan ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7kHz 10683ည5.19kHz 15956နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American Dan မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမှုစတင်ပြင်ဆင်နေတဲ့အကြောင်းမြောက်ကိုရီးယားအစိုးရဘက်သတင်းကဖော်ပြပါရယ်။သမ္မတထရန့်ကတော့ပြီးခဲ့တဲ့သတင်းပတ်ထင်အင်ပီရိုမှာလာရောက်တွေ့ဆုံခဲ့တဲ့မြောက်ကိုရီးယားရဲ့အဆင့်မြင့်ဆုံးခေါင်းဆောင်တွေကတူဦးဖြစ်တဲ့မြောက်ကိုရီးယားအလုံသမားပါတီဒုက္ခကင်ယုံချိုဝါတဆင့်မြောက်ကိုရီးယားခေါင်းဆောင်ထံစာဆောင်ပေးပို့ထားတာပါ။ထူးထူးခြားခြားပိုင်းဖြတ်နိုင်စွမ်းနဲ့ဆန္ဒရှိတဲ့သမ္မတထရန့်ပေါ်မြောက်ကိုရီးယားခေါင်းဆောင်ကလေးစားကြောင်းနဲ့စိတ်ရှည်မှုတွေစိတ်ကောင်းစေတာတွေနဲ့ဆောင်ဆိုင်ပြီးရည်မှန်းချက်တိုင်အကောင့်ထဲပေါ်နေအောင်အမေရိကန်နဲ့အတူလက်တွဲသွားမှာဖြစ်တဲ့အကြောင်းလည်းမြောက်ကိုရီးယားအစိုးရဘက်သတင်းမှာဖော်ပြထားပါရယ်။ဒါပေမဲ့လည်းရည်မှန်းချက်တွေကဘာဆိုတာကိုတော့တိကျကြတဲ့မှာဖော်ပြမထားပါဘူး။သမ္မတထရန့်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့စစ်ဆင်တွေကိုဖျက်သိမ်းဖို့လိုလားနေတယ်လို့မြောက်ကိုရီးယားခေါင်းဆောင်ဘက်ကလည်းနိုင်ငံတကာရဲ့ပိတ်ဆို့တံခတ်မှုတွေဖိရှားပြီးရိုးရိုးနေတဲ့တိုင်းပြည်စီးပွားရေးပြန်လည်ဦးမောကြိုးစားကြိုးပမ်းနိုင်မှုမျှော်လင့်နေကြတာဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံမှာတော့ဒီအစ္စလမ်ဘာသာကိုစော်ကားမှုနဲ့ထောင်ချခံခဲ့ရတဲ့ဂျကာတာမြို့တော်အုပ်ချုပ်ရေးမှူးဟောင်းဟာနှစ်နှစ်နီးပါးထောင်ချခဲ့ပြီးတဲ့နောက်ဒီကနေ့မှပြန်လွတ်လာပါပြီ။အဟုတ်လို့လည်းလူသိများကြတဲ့ဘာဆူကီဂျာဟာဂျာဟာပါနာမာထောင်ထဲကနေဒီကနေ့မနေ့အစောပိုင်းထွက်လာစဉ်သူ့ရဲ့မိသားစုဝင်တွေသာမကသူ့ကိုထောက်ခံသူလူအုပ်ကြီးကနှုတ်ဆက်ကြိုဆိုခဲ့ကြပါတယ်။2016ရွေးကောက်ပွဲမဲဆွယ်စဉ်ကတရုတ်နယ်ပေါ်ခရီးရန်ဘာသာဝင်မစ္စတာပါနာမာကမွတ်စလင်မဟုတ်တဲ့နိုင်ငံရေးသမားတွေကိုမွတ်စလင်တွေမဲပေးလို့မရလို့ကန့်သက်ချက်မရှိဘူးဆိုပြီးတော့ကိုရန်ကျမ်းစာတွေကစာသားကိုကိုကာပြောကြားခဲ့ပါတယ်။အဲ့ဒီမိန်ကွန်းဗီဒီယိုကိုတီးဖြတ်ပြီးတော့လူမှုကွန်ရက်တွေပေါ်မှာတင်ခဲ့ကြတာမှသဘောထားတင်းမာတဲ့မွတ်စလင်တွေရဲ့စိတ်ဆိုးဆန္ဒပြမှုတွေပေါ်ပေါက်ခဲ့ပြီးတော့အစ္စလမ်ဘာသာကိုစော်ကားတဲ့အတွက်သူ့ကိုဖမ်းဆီးဒါမှမဟုတ်ကွပ်မျက်ဖို့အထိတောင်းဆိုခဲ့ကြပါတယ်။2018ခုနှစ်မှာတော့အစ္စလမ်ဘာသာကိုစော်ကားမှုနဲ့အရေးယူခံခဲ့ရပါတယ်။ဂျကာတာမြို့တော်အုပ်ချုပ်ရေးမှုကိုဖမ်းဆီးထောင်ချခဲ့တာကြောင့်တခြားဘာသာတွေကိုတီးခတ်နားလည်တဲ့အလယ်အလတ်မွတ်စလင်လူမျိုးအများစုရှိတဲ့နိုင်ငံဆိုတော့အင်ဒိုနီးရှားနိုင်ငံရဲ့ပုံရိပ်ဟာတင်းကျပ်တဲ့ရှရီယာအစ္စလာမ်ဥပဒေကိုကျင့်သုံးစေခြင်းနဲ့ရှေးရိုးဆွဲသဘောထားတင်မာသူတွေရဲ့စိန်ခေါ်မှုရင်ဆိုင်နေရပြီဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်ခဲ့ပါတယ်။ထောင်ဒဏ်နှစ်နှစ်မှာကောင်းမွန်စွာနေထိုင်မှုကြောင့်လ20နဲ့မစ္စတာပါနာမာပြစ်ကိုပြန်လွှတ်ပေးခဲ့ပါတယ်။
ပြပရောက်တရုတ်လူမျိုးဩစတြေးလျနိုင်ငံသားဆိုင်ဆီဟာတရုတ်နိုင်ငံမှာထိမ့်သိမ်းခံထားတဲ့အကြောင်းဩစတြေးလျနိုင်ငံကအတည်ပြုပြောဆိုလိုက်ပါတယ်။တရုတ်တန်တမန်ဟောင်းယန်ဟန်ဂျွန်ဟာဇနီးနဲ့ကလေးပါလိုက်ပါလာပြီးတောက်ချက်နေတော့က နယူးယောက်မြို့နဲ့တရုတ်နိုင်ငံတောင်ပိုင်းကွမ်ကျွန်းမြို့ကိုရောက်လာခြင်း၄ဆင့်မှာပဲတရုတ်လူမျိုးရေးအာဏာပိုင်တွေဖမ်းဆီးလိုက်တာပါ။ရှန်ဟဲမြို့ကိုမိသားစုလိုက်ခီးဆက်ဖို့စီစဉ်ထားချိန်မှာဖမ်းဆီးခံခဲ့ရတယ်လည်းဖြစ်ပါတယ်။ဩစတြေးလျနိုင်ငံရဲ့ဝန်ကြီးမရစ်ပေးရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဖမ်းဆီးခံထားရသူရဲ့အမှုနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိရှိနဲ့ပြည်မြတ်တာပြုမှုကိုတရုတ်နိုင်ငံကိုတိုက်တွန်းထားတာပါ။ထိန်းသိမ်းခံထားတဲ့ကိစ္စနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိနိုင်မှုနဲ့ကောင်စစ်ဌာနကအမြဲဆုံးတွဲဆုံဝင်ရဖို့ဩစတြေးလျတန်ယုံတာဝန်ရှိသူတွေတရုတ်အာဏာပိုင်တွေနဲ့တွဲဆုံမှုရှိတဲ့ကြောင်းလဲနိုင်ငံရေးဝန်ကြီးကပြောဆိုထားပါတယ်ထိန်းသိမ်းခံထားတဲ့တရုတ်တပ်မဟောင်းရန်ကလက်တလုံးမှာတော့နယူးယောက်ကိုလံဘီယာတက်ဆိုမှာဧည့်သည်ပညာရှင်တူဖြစ်အမှုထမ်းနေသူတူလည်းဖြစ်ပါတယ်
2018ခုနှစ်အတွင်းအကြမ်းဖက်ဝါဒအခြေခံတဲ့တိုက်ခိုက်မှု33ရာခိုင်နှုန်းကျဆင်းခဲ့တယ်လို့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်သေဆုံးမှုဟာလည်း30နှစ်အတွင်းအနည်းဆုံးဖြစ်တယ်လို့ကာကွယ်ရေးဆိုင်ရာလေ့လာသုံးသပ်တဲ့အဖွဲ့ရဲ့လေ့လာချက်မှာတွေ့ရှိခဲ့ပါတယ်အခုလိုမျိုးအသေးအပြောက်ကျဆင်းသွားရတဲ့အဓိကအကြောင်းကဆီးရီးယားမှာအရင် IS စစ်သွေးကြောတွေထိန်းချုပ်ထားတဲ့နေရာတွေကိုအစိုးရတပ်တွေပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးတော့အကြမ်းဖက်မှုတွေညှော်နှဲသွားတာကြောင့်ဖြစ်တယ်လို့ချင်းအဖွဲ့ရဲ့အကြမ်းဖက်မှုဝါဒဆိုင်ရာစင်တာကနှစ်ဆင်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ကမ္ဘာတဝန်းတိုက်ခိုက်မှုတွေကိုလေ့လာပြုစုတဲ့အစီရင်ခံစာအရ2018ခုနှစ်အတွင်း IS စစ်သွေးကြောရဲ့တိုက်ခိုက်မှုဟာ2019ခုနှစ်ကထက်ကို85ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်။2018မှာတိုက်ခိုက်မှုကြောင့်သေဆုံးမှုအများဆုံးကတော့အာဖဂန်နစ္စတန်နိုင်ငံဖြစ်တယ်လို့ချင်းအဖွဲ့ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒီတစ်ကမ္ဘာလုံးမှာ2018ခုနှစ်အတွင်းတိုက်ခိုက်မှုတွေကြောင့်သေဆုံးသူ10,000ကျော်ခဲ့ပြီးတော့13,000ကျော်ကဆက်သွေးကြောမဟုတ်သူတွေရဲ့တိုက်ခိုက်မှုကြောင့်သေဆုံးတာဖြစ်တယ်လို့ချင်းအဖွဲ့ရဲ့အကြမ်းဖက်မှုဝါဒဆိုင်ရာစင်တာရဲ့အစီရင်ခံစာမှာဖော်ပြထားပါတယ
်ဒီကနေ့ညနေပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မတ်စုမြတ်မွန်တို့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကမြန်မာနေကြားဆောင်ရဲခင်းစခန်းတစ်ခုကိုဒီကနေ့မနေ့ပိုင်းမှာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခံရတယ်လို့တပ်မတော်ပြောရေးဆိုခွင့်ရှိသူတဦးက VOA ကိုအတည်ပြုပြောဆိုပါတယ်။အဲ့ဒါဟာ ARSC အဖွဲ့ရဲ့လက်ချက်လို့တပ်မတော်ကယူဆထားပြီးထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့ပြောပါတယ်။ဒီတော့တွင်ချင်းပြည်နယ်ဘက်မှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြမ်းတိုက်ပွဲထပ်ဖြစ်ပြီးကြေးရွာတွေအပေါ်လက်နက်ကြီးကြီးတွေကျတာကြောင့်ဒေသခံရွာသားတွေထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီအကြောင်းကို VOA တိုင်းခြေဆိုင်သတင်းတော်နိုင်ကွင်းအင်ကသတင်းပေးပို့ထားပါရဲ့ရှင်
။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မောင်တော်မြို့နယ်တောင်ကျူလက်ဝဲမြောက်ဘက်မိုင်တန်မှတ်ပြီးပြီးလေးစတဲ့အနီးမှာရှိတဲ့မြန်မာနယ်ကြားဆောက်ရဲကင်းစခန်းတစ်ခုကိုဒီကနေ့ဂျာရာပရင်းနေ့မနေ့မှာလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်ခံရတယ်လို့ပြည်သူဆက်ဆံရေးနဲ့စိတ်ဓာတ်စစ်ဆင်ရေးညွှန်ကြားရေးမှူးရုံးဒုတိယညွှန်ကြားရေးမှူးသမ္မတသတင်းမှပြန်ကြားရေးဖွဲ့တွဲဖက်တွင်မှုဘုမှုချုပ်စွန်မင်းထွန်းက PUA ကိုပြောပါတယ
်။ဝန်ထမ်း6နာရီကျော်လောက်ကကျွန်တော်တို့အဲဒီ53နာရီကနေမြင့်တက်ကစခန်းတစ်ခုကိုနောက်ထပ်ကနေတောင်ဝင်းဘဝနေတဲ့ပုံကြီးလောင်စာနဲ့ပြည့်တယ်လို့ပြောတာ6ပြည့်တယ်ဆိုတော့ဘယ်ဖက်ကတော့မှန်းလို့ပဲရမယ်။ ERS ရဖြစ်ကုန်မှာလေ။အဲဒီ53နာရီကလည်းကျွန်တော်နေမြင့်တော့ဘောင်းတော့ရဲ့အနောက်မြောက်ကနေနဲ့ကြာ
ဒီလိုလုံခြုံရေးအထောက်အကူပြုနေကြဆောက်ရေကင်းစခန်းကိုပြည်ကစားဆိုင်မှုဖြစ်စဉ်အတွက်နေကြဆောက်တပ်ဖွဲ့ပါဝင်တပ်မတော်ဖွဲ့ကလည်းနေမြေလုံခြုံရေးအတွက်ဆောင်ရွက်နေတယ်လို့ဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်။နေမြေလုံခြုံရေးကတော့တပ်မတော်နေတဲ့လိုအပ်တာလေးဆောင်ရွက်ထားတာကြီးပါလေ
။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာမြန်မာနေကြဆောက်တပ်နဲ့အာစာဖွဲ့တို့ကြားထိတွေ့ပြစ်ခတ်မှုတွေကြိုကြားကြိုကြားဖြစ်ပွားလေးရှိပါတယ်။ဒါပြင်မြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားအင်္ဂါနေ့နဲ့ဗုဒ္ဓဦးနေ့တွေကချင်းမြင့်နဲ့ပလက်ဝါမြို့နယ်တွင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဗိုလ်မှူးချုပ်စော်မင်းထွန်းကဆက်ပြောပါတယ
်။ဘလော့ပယ်ဆမ်းမှာတော့ဖြစ်ပြမှုရှိတယ်။၂၂ရက်နေရာလည်းဖြစ်ခဲ့တယ်၊23ရက်နေရာလည်းတလို့ဖြစ်ခဲ့တယ်။ဖြေကောင်းမှုချိန်နေရာတော့ဟိုကိုပတ်တော်ဒီကတော့ရှိပါတယ်
။အဲ့ဒီတိုက်ပွဲတွင်မြမတပ်မတော်ဘက်ကရဟတ်ရင်ကူတုံးတိုက်ခတ်ခဲ့တယ်ဆိုတာဗိုလ်မှူးချုပ်စော်မင်းထွန်းကအတည်ပြုပြောဆိုပါတယ်။အေဖွဲ့ကိုတိုက်ခိုက်တာမှာလူအရင်ရဟရင်သုံးဖို့သမရဥဝိမြက်ကဖွင့်ပြထားတဲ့ဆိုပြီးသမတော်ကအစောပိုင်းကတည်းကပြောထားပါဗျ။ဘလဝါမြို့နယ်တွင်နှစ်ရက်ကြာဖြစ်ပွားတဲ့တိုက်ပွဲကြောင့်ကြီးရွာတွင်ထိခိုက်မှုရှိခဲ့ပြီးဒေသခံရွာသားတို့နေရကနေတင်းချောင်နေရတယ်လို့ဒလက်မေရွာဒေသခံတို့ကပြောပါဗျ။
ဘူဝါနီစစ်တော်ကြီးစကုတ်လူရွာအနာကင်းစင်မှာကြားတယ်ရွာကြီးတွေအပေါ်မှာလက်နေကြီးတလုံးကြားတယ်ကြားပြီးတော့ရေရှိတဲ့ရွာမှာပုံလုံးကြားတယ်ဖြစ်ကြရတာတော့အခုအေးထက်ကဒီဒလန်နေဝါကူပါပြီးတော့တောင်ယူအေးထက်ဒီကနေကအခုဒီပလန်ဝါထက်ကိုသိကျရအင်ဂျင်နာပဲသူကြီးနေတယ် ဒီခိုင်ပြည်နယ်နဲ့အချင်းပြည်နယ်ပလဲဝါမြို့နယ်တွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့ရခိုင်တပ်မတော်
ပလဲဝါမြို့နယ်ထဲမှာလည်းပဲနော်သူတို့လက်နက်ကြီးတွေနဲ့ပြည်ပေါ်ဟန်ထုတ်နေတာရှိတယ်။မြေတုံးရဲ့နေရာလေးတွေသူတို့ဒီအင်းမရှိတဲ့လာပြီးတော့ဘုံကျဲတိုက်ခိုက်တာရှိတာ။ဆက်တင်တိုင်းပေါ့။ဒီခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်တွင်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်စဉ်တွင်ဒေသခံတွေ
နိုင်ငံရေးပြည်ပထားပါတစ္ဆေထဲမှာပဲမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်အစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIU ရို
February လတည့်နဲ့တင်ပြရင်းနဲ့ညီချင်းရေးဘူထာနာNRPC နဲ့KIO အကြဒီလ27ရက်နေ့ကတရုတ်နိုင်ငံကုမင်းမြို့မှာအလို့သဘောဆွေးနွေးခဲ့ပြီးတဲ့နောက်နောက်တစ်ချိန်မှာတရားဝင်ထပ်မံတွေ့ဆုံဖို့သဘောတူခဲ့တာဖြစ်ပါတယ်တွေ့ဆုံပွဲမှာအဓိကဆွေးနွေးတဲ့အချက်ကို KIO
ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်ထပ်တွေ့မယ်ဆိုတာအဓိကအားကကြားပါတယ်အဲဒါပေမဲ့ဘယ်နည်းဘယ်ရက်မှာဘယ်နေရာမှာတင်ပြနေတာဘာအကြောင်းညာ ဒီပြန်ဆွေးနွေးမယ်ဆိုတာကတော့ဘာမှပြောထားတာမရှိဘူးအဲသူတို့လည်းအထူးပြန်နိုင်လည်းမရှိဘူးနိုင်ငံရေးဆွေးနွေးပွဲတို့ဦးတည်သွားမယ်ဆိုလို့ချင်တော့ခုလိုမျိုးခဏခဏတွေ့ရမယ်ယဉ်ကျေးမှုတည်ဆောက်တဲ့အနေနဲ့လည်းခဏခဏပြန်တွေ့တော့ပြောမယ်ဆိုတဲ့သဘောမျိုးနဲ့အဲနောက်ထပ်ပြန်တွေ့မယ်ဆိုတဲ့အဲအဲ့ဒါကတော့သူတို့ပြောတာမှရှိပါတယ်
ကုမင်းအလို့သဘောဆွေးနွေးပွဲမှာKIOဘက်ကတအမ်းပလောင်ကိုကန်းနဲ့ရခိုင်တပ်မတော်တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပူးတွဲတွေ့ဆုံဖို့တင်ပြထားကြောင်းသတင်းရရှိပေမဲ့ဗိုလ်မှူးကြီးနော်ဘူးကဒါကိုတော့သိချာမသိရကြောင်းနဲ့ဒီလိုပူးပေါင်းတွေ့ဆုံဖို့ KIO
ကရင်ကလေးကတောင်းဆိုထားတာရှိကြောင်းသာပြန်လည်ဖြေကြားပါတယ်။ကေဝါမူကတော့ဘာလို့ဖြစ်ဆွေးနွေးမယ်ဆိုလို့ရှိရင်တော့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့ဒီအားလုံးဆွေးနွေးရမယ်ဆိုတဲ့ အစူအရောရှိပါတယ်။ဒါအဖေဟောတာတောင်းဆိုထားတာရှိပါတယ်။ဒီပြေဟောတပိတ်ခဲနဲ့ဆွေးနွေးတာနဲ့တော့ဒီအောင်မြင်တော့ကတော့ဒီကြီးဝရနိုင်မှာမဟုတ်ဘူးပေါ့။အဲ့ဒါကြောင့်တခြားဒီမြောက်ပိုင်းမဟာမိတ်ဖြစ်နေတဲ့အဖွဲ့သုံးဖွဲ့နဲ့ဆွေးနွေးရမယ်ဆိုတဲ့ဒီတင်ပြထားတာတော့ကျွန်တော်လည်းကြားသိရပါတယ်။
NRPC နဲ့KIO အကြဒီလိုသဘောတွေ့ဆုံဆွေးနွေးရေးအတွက်ချိတ်ဆက်ဆောင်ရွက်ပေးခဲ့တဲ့PCG ကိုကချင်ငင်းကြေးအကျိုးဆောင်ဖွဲ့ကဥအင်ရှန်ဆောင်အောင်ကဆွေးနွေးပွဲတွေကိုနောက်လပထမပတ်ဒါမှမဟုတ်ဒုတိယပတ်မှာစတင်ပွဲရှိကြောင်းအခုလိုပြောပါတယ်။စပါရီစမှာဖြစ်မှာဒါသံပိုင်းလာလေးပိုင်းလာတော့မပြောတော့ဘူးအဲ့ဒါနှစ်ဖက်ကိုတစ်ဖက်ကလည်းအချင်းဆွေးနွေးဟောပဲလေဆွေးနွေးကြီးမှာခု
က်တရားဝင်ရှင်းနေပေါ်တော့
မြောက်ပိုင်းမှာမိတ်အဖွဲ့တွေအားလုံးပါဝင်ရေးနဲ့ပတ်သက်ပြီးဦးအင်ရှင်ဆန်အောင်က
အဲ့လိုရှင်းနေကျင်နေဆိုတော့သူကပြန်ပြရှိတယ်ဒါပေမဲ့အဲ့ဒါအကူပါမလား observer အနေနဲ့ပဲရှိမလားဆိုတော့အခုမသိသေးဘူးအဲ့ဒါကဘလူးရှိရှင်းနေပေါ်ရတော့ဖြစ်မှာပါ
တမရောကကချင်နဲ့ရှမ်းပြည်နယ်အခြေစိုက်စစ်တိုင်းဌာနချုပ်နေပြည်၅ခုမှာစီရေးလှုပ်ရှားတာတွေရပ်ဆိုင်ပြီးငင်းချမ်းရေးဆွေးနွေးဖို့ဒီဇင်ဘာလ22ရက်နေ့ကကြေညာပြီးတဲ့နောက် TIO အပါအဝင်မြောက်ပိုင်းမှာမိတ်အဖွဲ့တွေကအဖွဲ့၄ဘွက်လုံးနဲ့ပြည်ထောင်ငံမှာဆွေးနွေးဖို့သဘောထားထုတ်ပြန်ထားပါတယ်နောက်တစ်ချိန်ထပ်မံတွဲဆောင်ဆွေးနွေးရေးနဲ့ပတ်သက်ပြီး NRPC ဘက်ကမေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားတာတော့မရှိခဲ့ပါဘူး
ကမ္ဘောဇာသတင်းပေးပို့ထားရပါအခုဆက်ပြီးတော့နာဆင်ရမယ့်သတင်းမှမှာတော့ကရင်ပြည်နယ်ဖပွန်ခရိုင်အတွင်းမှာဇန်နဝါရီလအတွင်းကတမရော်ရင်နန်းကိုကရင်အမျိုးသားစီယုံ KNU ကပြစ်ခတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့တမရော်ဘက်ကပေးပို့ထားတယ်ဆိုတဲ့ကန့်ကွက်စာကိုမရသေးဘူးလို့ KNU တာဝန်ရှိသူတူက VOA ကိုပြောပါတယ်ဒေတာဖွံ့ဖြိုးရေးခေါင်းစဉ်နဲ့လမ်းဖောက်လုပ်တာတွေဟာ KNU ကိုအတိအပြီးအကြောင်းကြားတာပဲရှိပြီးနှစ်ဖက်သဘောတူညီမှုမရဘဲတမရော်ဘက်ကလုပ်နေတာဖြစ်တယ်လို့လည်း KNU ကပြောပါတယ်ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတော်မအေးမာကသတင်းပေးပို့ထားပါရဲ့ရှင်
ဖောက်ခရိုင်အတွင်းမှာတက်မတော်ရင်တန်းကိုကန်ယူတပ်ဖွဲ့ဝင်တချို့ကပြစ်ခတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ပြစ်ခတ်တိုက်ခတ်မှုရစေးဆိုင်ရာပူးတွဲစောင့်ကြည့်ကော်မတီ
ဟဲ့ဒီရရတော့ဒီမှာမပေါ်လာဘူးဒါပေမဲ့ဒီရစီပဲရောက်နေသူလေဟိုဆောင်ဟိုကတော့ဒီရရတော့ကျွန်တော်ကန်ယူတော့ဟိုတိမသေးလာသေးဘူးလေဒီအချိန်နဲ့ပတ်သက်လို့နောက်ထပ်သိရဖို့အတွက်တက်မလို့ဘက်ကိုဆက်သွယ်ခဲ့ပြီမဲ့ဆက်သွယ်လို့မရခဲ့ပါဘူးကန်ယူအနေနဲ့ဒေတာဖွံ့ဖြိုးရေးနဲ့လမ်းပန်းဆက်သွယ်မှုကောင်းမွန်ရေးဆောင်ရွက်နေမှုတွေကိုနှောက်ယှက်ပြတ်ခတ်မှုများရှိတယ်ဆို
ဒီရာလို့မျိုးတွေကဟိုအစ်ပေးတာဒီဖြစ်တာပေါ့နော်အဲ့လိုမျိုးတွေကဒါတော့တချို့အန်ဒီကမှာပါလေချုပ်ပေးကြတွေကအဲ့လိုမျိုးတောင်းရမရှင်အဲ့ပြင်းနိုင်ပြီးတော့ဟိုဒါအစ်ပေးချောင်းကြပြီးတော့ခုနကဒီပြီးမှသာခုနကဒီဥစ္စာပေါ့နော်ဟိုလောက်တော့မရှိတယ်လေဘာနဲ့ထွေရတော့တာလဲခုနကလိုမျိုးဟိုသွားမယ်လာမယ်လုပ်မယ်ဆိုလဲခုနကတိတိပြီးမှနောက်တော့မိနိုင်ဆောင်ရပြီးမှ
ပြည်ထောင်စုနဲ့တေကလည်းအလားတူလမ်းဖောက်လုပ်မှုတွေနဲ့ပတ်သက်လို့ကယန်ယူတပ်မဟာတွေနဲ့မြန်မာတပ်မတော်တို့ထိတွေ့ပစ်ခတ်မှုတွေဖြစ်ခဲ့သလိုဖားပွန်ခရိုင်ထဲမှာတင်းမာမှုတွေရှိနေတာပါအဲဒီနောက်ကယန်ယူဘက်ကကန့်ကွက်ထားတာကြောင့်လမ်းဖောက်လုပ်မှုတချို့ကိုယာယီရနားထားပေမဲ့စစ်ရေးအရပြင်ဆင်မှုတွေဆက်လုပ်နေတယ်ဆိုပြီး KNU နဲ့မကြာခဏထိတွေ့မှုတွေရှိခဲ့ပါတယ်အခုခါမှာတော့တပ်မတော်ဘက်ကလမ်းဖောက်လုပ်ဖို့အတွက်ထပ်ပြီးကြိုးစားလာတာဖြစ်ပါတယ်မြန်မာအစိုးရနဲ့ KNU တို့ဟာ 2012ခုနှစ်ထဲမှာအဖြစ်ခတ်ရစေးလက်မှတ်ရေးထိုးခဲ့ပြီး 2015ခုနှစ်ထဲမှာတနိုင်ငံလုံးဖြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်ရှင်။တော်ရရှင်များရှင်
ကချင်ပြည်နယ်ကအစိုးရဖွဲ့ဝင်တချို့ကိုမကြသေးခင်ကပဲယာရုကဖယ်ရှားလိုက်တဲ့အတွက်သဘောထားအမြင်တွေလည်းအမျိုးမျိုးထွက်ပေါ်လာပါတယ်။ အကျသားဆိုရလက်ထက်အစိုးရအတွင်ပြုပြင်ပြောင်းလဲရေးခြေလှမ်းတရက်အဖြစ်ချောက်ခံသူတွေရှိသလိုအပြောင်းလဲတွေမှာပွင့်လင်းမြင့်တာမှုမရှိဘူးဆိုပြီးဝေဖန်သူတွေလည်းရှိနေပါတယ်။ပြည်နယ်နဲ့ပြည်ထောင်စုအစိုးရထဲမှာပြုပြင်ပြောင်းလဲဖို့လူမှန်နေရာမှန်ဖြစ်ဖို့လိုအပ်ချက်တွေရှိနေပါလား။အပြောင်းလဲတွေကိုဘယ်လိုပုံစံနဲ့လုပ်သင့်ပါသလဲဆိုတာတွေကို VOA's နေနေညာတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ်0932 352 9992ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုရမ်းမပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။နေ့လည်ညာတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင်။
လာမယ့်စနေညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗင်နီဇွဲလားနိုင်ငံရဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွာယီဒိုကို ဗင်နီဇွဲလားနိုင်ငံရဲ့ဂျာပြက်ယာယီသမ္မတအဖြစ်တရားဝင်အသိအမှတ်ပြုလိုက်ပါတယ်။လက်ရှိသမ္မတနီကိုလတ်စ်မာဒူရိုရဲ့သမ္မတအဖြစ်အုပ်ချုပ်မှုဟာတရားမဝင်ဘူးလို့ဗင်နီဇွဲလားအမျိုးသားလွှတ်တော်ကကြေညာလိုက်သလိုဂေါ်ယီဒိုကလည်းသူယာယီသမ္မတဖြစ်သွားပြီလို့ကြေညာလိုက်ပြီးတဲ့နောက်သမ္မတထရမ့်ကမနေ့ဗုဒ္ဓဟူးနေ့ကကြေညာချက်ထုတ်ပြန်လိုက်တာပါ။ VOA သတင်းတော့ဇလာတီစာဟုတ်သတင်းပေးပို့ထားတာကိုဒေါက်ကင်ဆွေးဝင်းကပြောပြပေးပါရှင်။ကောင်းပါပြီရှင်။
ဗင်နီဇွဲလားနိုင်ငံကရကတ်မြို့တော်မှာမနေ့ကဗိုလ်ထုနေတုန်းကထောင်တောင်းချီရဲ့လူအုပ်ကြီးကသမ္မတမာဒူရာအစိုးရနှုတ်ထွက်ပြီးဆန္ဒပြတောင်းဆိုခဲ့ကြပါတယ်။မနေ့ညက
I swear to assume all the powers of the national.
Venezuela
ကျောင်းသားတယောက်ဖြစ်တဲ့အစ်မေးစီတာကတော့သမရမာဒူရိုကိုထောက်ခံဆန္ဒပြသူတွေထဲကတယောက်ဖြစ်ပါတယ
်။
We are today in the streets of Caracas defending the
Bolivarian rebel Nicolas Maduro ဥဆောင်တဲ့ Venezuela ဒေါ်လာရေးကိုကာကွယ်ဖို့ကျွန်တော်တို့ဒီနေ့ Caracas မြို့ကလမ်းမတွေပေါ်ချစ်တက်နေကြတာပါ။
မဒူရိုကိုတစ္ဆာခံတဲ့ Venezuela ဗဟိုတရားရုံးချုပ်ကတော့လက်တော်ကနေမဒူရိုကိုထုတ်ပယ်လိုက်တာနဲ့ပတ်သက်ပြီးရာဇဝတ်ကြောင်းအရာစစ်ဆေးဖို့ညွှန်ကြားလိုက်ပါတယ်။သမ္မတ Trump ကဂွာယီဒိုကိုယာယီသမ္မတအဖြစ်တရားဝင်အသိမှတ်ပြုလိုက်ပြီး Venezuela လူထုတောင်းဆိုနေတဲ့အကြောင်းလေးကိုမဒူရိုအစိုးရအနေနဲ့ထိခိုက်အောင်မလုပ်ဖို့တတိပေးလိုက်ပါတယ်။စီးရီးအရာအေးအေးယူယူစဉ်းစားဖို့ရှိမရှိဒီနောက်တွေကမြည်တဲ့အခါမှာတော့သမ္မတ Trump က
We're not considering anything but all options
ကျွန်တော်တို့အနေနဲ့လောလောဆယ်ဘာကိုမှစဉ်းစားထားတာမရှိသေးပေမဲ့ဖြစ်နိုင်ခြေရှိတာတွေအတွက်တော့တကားဖွင့်ထားပါတယ
်။သမ္မတ Trump ကအတိုက်ခံကိုသမ္မတအဖြစ်Venezuela အတိုက်အခံကိုသမ္မတအဖြစ်အတိအမှတ်ပြုလိုက်တဲ့အတွက်သမ္မတမဒူရိုကအမေရိကန်နဲ့တန်တမာအဆက်အသွယ်ဖြတ်ပြီးအမေရိကန်တန်တမာတွေကို82နှစ်ရည်အတွင်း Venezuela နိုင်ငံကထွက်ခွာရမယ်လို့အမိန့်ထုတ်လိုက်ပါတယ်
I decide. American
နဲ့အစိုးရနဲ့တန်တမာရေးရရောနိုင်ငံရေးရပါဆက်ဆံရေးဖြတ်တောက်ဖို့ကျွန်တော်ဆုံးဖြတ်လိုက်ပါပြီ
။တောင်အမေရိကတိုက်ဒေသတွင်နိုင်ငံတော်များများကလည်းသမ္မတ Trump လိုပဲဂွာယီဒိုကိုသမ္မတအဖြစ်အတိအမှတ်ပြုလိုက်ကြပါတယ်။ဆွစ်ဇာလန်နိုင်ငံ Davos မြို့မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးညီလာခံတက်ရောက်နေကြတယ်။ Brazil နဲ့ Colombia နိုင်ငံသမ္မတတွေကလည်းဂွာယီဒိုကိုအတိအမှတ်ပြုတယ်လို့ပြောကြပါတယ်။ Colombia နိုင်ငံသမ္မတ Ivan Duque က
Colombia reconoce
Colombia recognizes Juan Guaido as president of
Venezuela. Colombia နိုင်ငံက Juan Guaido ကို Venezuela နိုင်ငံရဲ့သမ္မတဖြစ်အတိအမှတ်ပြုပါတယ်။ Venezuela ပြည်သူတွေအာဏာရှင်လက်အောက်ကလွတ်မြောက်ပြီးဒီမိုကရေစီရေးကိုရှေ့ရှုတဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်ကိုလည်းထောက်ခံသွားမှာပါ
။ Venezuela နိုင်ငံရဲ့လက်ဝဲကောင်းဆောင် Hugo Chavez ကွယ်လွန်ပြီးတဲ့နောက် Maduro သမ္မတဖြစ်လာခဲ့တာပါ။မနှစ်ကရွေးကောက်ပွဲမှာလည်းသူထပ်ပြီးအနိုင်ရခဲ့ပြီးနေလွတ်လပ်တဲ့အကဲခတ်အဖွဲ့တွေကတော့မဲမတမာမှုတွေရှိခဲ့တယ်လို့ကြေညာခဲ့ပါတယ်။သူ့လက်ထက်မှာရေနံကိုအခြေခံတဲ့နိုင်ငံရဲ့စီးပွားရေးကျဆင်းလာပြီးတော့ချက်ချုံကျခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့တစ်နှစ်နှစ်အတွင်းအခြေခံစားပေါက်ကုန်တွေနဲ့စေဝါပြက်လက်မှုတွေကြောင့်လူနှစ်သန်းကျော်နိုင်ငံကနေထွက်ခွာခဲ့ကြရပါတယ်ရှင်။
တော့ခင်ဆွေးင်းပြောပြပေးကြရပါရှင်။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။နောက်ထပ်2နာရီအကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြမရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်ဆင်ကဏ္ဍတွေကိုစောင့်မျှော်နှာဆင်နိုင်ပါရဲ့ရှင်။အခုအစီအစဉ်တွေဆုံးမသက်ခင်မှာသတင်းကျဉ်းချက်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင်။
မြန်မာဆွေးလုံငန်းတွေစေတပိုင်းရဆိုင်ထားတာတလားကျော်တိရှိလာနေတာတွေကိုအဆုံးသတ်နိုင်မှုအဓိကပါတီရင်းတစ်ခုကအပြိုင်ဆိုင်တင်ဆွင့်ထားတဲ့ဥပဒေမူကြမ်းတွေကိုထက်လွတ်တော်မှာဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဒါမှမဟုတ်သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးတည်ပြမဲ့အဆင့်မရောက်ခင်လွတ်တော်မှာအတည်ပြုနိုင်မှုအတွက်လည်းအခက်အခဲတွေကြုံရနိုင်ပါတယ်။မြန်မာဆွေးလုံငန်းတွေစေတပိုင်းရဆိုင်ထားတဲ့ကိစ္စကိုကွန်ဂရက်စ်တော်ကဖြည့်ရှင်းပြီးတဲ့အထိနိုင်ငံတော်ခြေပြမင်ကိုပြောချမဲ့အစီအစဉ်ကိုရွှေဆိုင်ထံမှဖြစ်ကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့တာပါ။ဒီမိုင်းဆင်လာနဲ့လွတ်တော်ရဲ့အရေးပါမှုတွေကြောင့်နိုင်ငံတော်ခြေပြမင်ကိုပြောချဖို့တခြားနေရာရှာမှာမဟုတ်တဲ့အကြောင်းမနေ့နောက်ပိုင်းမှာပဲသမ္မတထရန့်ကတွစ်တာလူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။ကြီးကြီးခန်းထားတဲ့နိုင်ငံတော်ခြေပြမင်ကိုတရက်မကြခင်ပြောချနိုင်မယ်လို့မျှော်လင့်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ဖနီဆိုလာနိုင်ငံမှာအဓိကနိုင်ငံရေးပြင်ပတိချသဘောတူညီချက်မရနိုင်မှုဆိုရင်နိုင်ငံရေးအချက်တွေကြီးကြီးမားမားနဲ့ကြုံရနိုင်တဲ့အကြောင်းဥက္ကဋ္ဌတွင်ရင်မှုချုပ်အန်တိုနီယိုကူတာရက်စ်ကသတိပေးပြောဆိုလိုက်ပါတယ်ဖနီဆိုလာနိုင်ငံရဲ့ယာယီကောင်းဆောင်ဖြစ်ဟွမ်ကူအီဒိုကိုအတိမတ်ပြုတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့တန်ဆက်တဲ့ဖြတ်လိုက်တဲ့အကြောင်းဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကမနေ့ကကြေညာလိုက်တဲ့အတွက်လည်းနိုင်ငံရေးတင်းမာမှုတွေကြီးထွားနေတာဖြစ်ပါတယ်အမေရိကန်သမ္မတ Trump နဲ့မြောက်ကိုရီးယားကောင်ဆောင် Kim Jong-un တို့ဒုတိယကြိမ်ထိပ်သီးတွေ့ဆုံမှုစတင်ပြင်ဆင်နေပြီဖြစ်တဲ့အကြောင်းမြောက်ကိုရီးယားဆွေးနွေးပွဲတွေကဖော်ပြပါတယ်။သမ္မတ Trump ကတော့ပြီးခဲ့တဲ့သတင်းပတ်ထဲအင်ပီရိုမှာလာရောက်တွေ့ဆုံခဲ့တဲ့မြောက်ကိုရီးယားရဲ့အဆင့်အမြင့်ဆုံးကောင်ဆောင်တွေကတူဦးဖြစ်တဲ့မြောက်ကိုရီးယားအလုပ်သမားပါတီဒုက္ခ Kim Jong-un ကတဆင့်မြောက်ကိုရီးယားကောင်ဆောင်ထံစာဆောင်ပေးပို့ခဲ့တာပါ။မြောက်ကိုရီးယားအဆိုအရတွေကတော့ထူးထူးခြားခြားပိုင်းပြတ်နိုင်စွမ်းနဲ့ဆန္ဒရှိတဲ့သမ္မတ Trump ပေါ်မြောက်ကိုရီးယားကောင်ဆောင်ကလေးစားရောင်းနဲ့အတူလက်တွဲလှုပ်ဆောင်သွားနိုင်မှုရည်မှန်းထားတဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်။
တင်းချင်းချက်ကိုကိုအောင်လွင်ကပြောပြပေးခဲ့ရဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုစောဝင်းလိုင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့အကျိုးကိုဖြစ်ပါတယ်ရှင်။အခုကျမတို့ထုတ်လွင်ပေးနေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 ဂျူရူကထုတ်လွင်ပေးမယ်။ VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington. From Washington.